အားလုံးပဲမင်္ဂလာပါဖခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်ဖခင်ကျေးဇူးတော်ကြောင့်ကျွန်မတို့ဒီနေ့အချိန်တိုင်းအခွင့်ကောင်းကိုပြင်ဆင်ပေးတယ် HIC မှာရှိတဲ့တင်အုပ်ဆရာနဲ့အတူအမှုတော်ဆောင်ဆက်ဆရာမတွေအတင်းတူတင်သားတွေကိုမင်္ဂလာပါလို့ယေရှုနာမနဲ့နှုတ်ဆက်ပါတယ်အရောက်စီတိုင်းကိုလည်းကျေးဇူးတင်ပါတယ်ဒီနေ့ကျွန်မရွေးချယ်ထားတဲ့ခေါင်းစဉ်ကတော့လုံလုံလိုက်တော့ကြောင်းဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်နှုတ်ကပတ်တော်တစ်ပိုက်ကိုကျွန်မအရင်ဆုံးဖတ်ချင်ပါတယ်ယေရမိအနာဂတိကျမ်းအခန်းကြီး7အငယ်9-8ထာဝရဖျားကိုကိုးစားတော်သူထာဝရဖျားကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူသည်ကောင်းကြီးမင်္ဂလာကိုခံအပ်တော်သူဖြစ်၏ထိုသူသည်ကယေရှုတော်အရ၌ဆိုက်၍မျက်နှာမှအမျက်ဖြာသည်ဖြင့်ပူတော်အရှင်ယောက်ျောင်းကိုမတီးအရွက်မညိုနွမ်းမိုးခေါင်သောကာလ၌စိုးရိမ်စရာမရှိဘဲအစဉ်အမြဲအတီးကိုတည်တတ်သောအပင်နှင့်သူ၏တဲ့ဒီနေ့ထာဝရဖျားကိုကိုးစားတော်သူထာဝရဖျားကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူသည်တဲ့ကောင်းကြီးမင်္ဂလာကိုခံအပ်တော်သူဖြစ်၏တဲ့ထာဝရဖျားကတားလေကျမတို့ရဲ့အားကိုးရာထာဝရဖျားကပဲကျမတို့ရဲ့ခိုးလုံရာဖြစ်တယ်ထာဝရဖျားကပဲကျမတို့ရဲ့အစွမ်းတတ္တိဖြစ်တယ်လို့ပြောတဲ့သူတွေကားတယ်ကောင်းချီးမင်္ဂလာကိုခံအပ်တော်သူဖြစ်တယ်တဲ့ဖြစ်စေတော်သူဖျားသခင်ကပဲကျမတို့ရဲ့အားကိုးရာဖြစ်တယ်ဖျားကပဲကျမတို့ရဲ့အကောင်းဆုံးခိုးလုံရာဖြစ်တယ်လို့ဖြစ်စေတော်သူတွေကားတယ်ကောင်းချီးမင်္ဂလာကိုခံအပ်တော်သူဖြစ်၏တဲ့ထိုးသူတီကားတဲ့သူတို့တွေကယေရှုတော်အရ၌စိုက်၍တဲ့ဒီနေ့ကျမတို့ချောင်းလေးဘေးနားမှာမြေကမ်းနားမှာအပင်တွေစိုက်ထားတဲ့အခါမှာအပင်တွေကရေရတဲ့အဆိုတက်ရတဲ့အခါမှာအများရန်စိမ့်လန်းဆိုပြေနေတာဖြစ်တယ်ဒီနေ့ကျမတို့ရဲ့အသက်တာလည်းရေဖြစ်တဲ့ခရစ်တော်နားမှာစိုက်ထားမယ်ခရစ်တော်ထဲမှာကျမတို့ရှိမယ်ဆိုရင်ကျမတို့လည်းထိုကဲ့သို့ပဲစိမ့်လန်းဆိုပြေတော့အသက်တာအတီးတီးတော့အသက်တာကိုရှိမှာဖြစ်တယ်ပြီးခရစ်တော်ရဲ့မြတ်တာနဲ့ပြည့်ဝနေတဲ့အခါမှာကျမတို့အသက်တာမှာလည်းလုံခြုံခြင်းတွေကိုခံစားရမှာဖြစ်တယ်ပြီးတဲ့အခါကျတော့မိုးခေါင်သောကာလ၌တဲ့စိုးရိမ်စရာမရှိပဲအစဉ်အမြဲအတီးကိုတည်တတ်တော့အပင်နဲ့ဒီတဲ့မိုးခေါင်နဲ့မိုးရွာချင်းမရှိတော့ဘူး၆ကတ်သွားတဲ့အချိန်တွေရောက်ပြီဆိုရင်တော့မှသူ့ရဲ့အမြစ်ကရေနဲ့ထိဆက်နေရတဲ့အတွက်အဆိုတက်ကိုရနေရတဲ့အတွက်မိုးခေါင်နေပြီ၆ကတ်နေပြီဆိုတဲ့အချိန်ကာလမှာတော့မှဒီအပင်ကအမြဲတမ်းအသီးကိုတီးတက်တဲ့စိမ့်လန်းဆိုပြနေတာဖြစ်တယ်။ဒီနေ့ကျမတို့ကလည်းခရစ်တော်နာမှာစိုက်ပျိုးနေမယ်ခရစ်တော်ထဲမှာရှိရဆိုရင်ကျမတို့ရဲ့အမြစ်ကခရစ်တော်နဲ့ဆက်ဆိုင်နေတယ်ဆိုရင်မိုးခေါင်သောကာလကဲတို့အချိန်တွေရောက်ရင်တော့မှကျမတို့အသက်တာကအစဉ်အမြဲအသီးကိုတီးတက်တော့အသက်တာဖြစ်နေမှာဖြစ်တယ်။ပြီးတော့ကျမတို့နှစ်ကောအခန်းကြီးဆက်နေအငယ်ကိုမှကြည့်သူရင်ကြည့်ရတဲ့အခါမှာငါကျေးစုတည်တဲ့တင့်အဖို့လောက်ပေဤငါတကိုးဒီအားနေချင်းအဖြစ်၌စုံလင်တတ်သည်ဟုမိန်တော်မူဤထို့ကြောင့်ခရစ်တော်ဤတကိုးဒီငါအပေါ်၌ကျင်းဝတ်မိအကြောင်းငါကိုယ်၌အားနေချင်းအဖြစ်ကိုဝမ်းမြောက်တော်စိတ်နှင့်ဝါကြွားခြင်းကတာ၍ငါအလိုရှိ၏ငါကျေးစုဖခင်ရဲ့ကျေးစုတော်ကနေ့ရက်တိုင်းမှာကျွန်မတို့အတွက်လုံလောက်တာဖြစ်တယ်သူရဲ့ရွေးနှုတ်ကယ်တင်ခြင်းဖခင်ကျွန်မတို့အတွက်လှူဆောင်ပေးခဲ့တဲ့သူရဲ့လှူဆောင်ပေးခြင်းအရာအားလုံးကနေ့ရက်တိုင်းမှာကျွန်မတို့အတွက်လုံလောက်နေတာဖြစ်တယ်ငါတကိုးဒီတဲ့ဖခင်ရဲ့စုံလင်ခြင်းဖခင်ရဲ့တတ်နိုင်ချင်းပြေဆုံးချင်းကကျမတို့အားနည်းချင်းရာတိုင်းမှာစုံလင်နေတာဖြစ်တယ်အားကြောင့်ဒီနေ့ကျမတို့တယောက်နဲ့တယောက်မတူတဲ့အားနည်းချက်တွေကျမတို့တယောက်နဲ့တယောက်မတူတဲ့အခက်ခဲတွေရှိတယ်ဆိုရင်ကျမတို့ဒီနေ့ဖျားစီကိုပဲသွားရအောင်ကျမတို့တစ်ပေကိုကြည့်တဲ့အခါမှာတစ်ပေအခန်းကြီးကအငယ်6ကနေခွန်ကိုကြည့်မယ်ဆိုရင်အငယ်ခွန်မှာသင်တို့ကိုတတိနဲ့ကြည့်ရှုတော်မူတော့ကြောင်းနဲ့သင်တို့၌စိုးရိမ်ခြင်းအမှုရှိသည်များတို့ကိုကိုရော၌အနှံကြလောတဲ့ဒီနေ့ဖခင်ကကျမတို့ကိုအယံချစ်တော်ဖခင်ဖြစ်တယ်နေ့ရက်တိုင်းမှာကျမတို့ကိုတတိနဲ့ကြည့်ရှုနေတော်ဖခင်ဖြစ်တယ်အားကြောင့်ဒီနေ့ကျမတို့တယောက်နဲ့တယောက်မတူတဲ့စိုးရိမ်ခြင်းတွေတယောက်နဲ့တယောက်မတူတဲ့အားနည်းချက်တွေရှိရင်တောင်မှဖခင်လက်ထဲကိုပဲအဲ့ရအောင်ဒီနေ့ဆက်ပြီးတော့ကြည့်တဲ့အခါမှာ6မှာကျမတို့ဆက်ကြည့်ကာလအချိန်တန်လည်းဖခင်တခင်ဒီသင်တို့ကိုချီးမြှောက်တော်မူမိအကြောင်းတကိုးချီတော်လက်တော်အောင်း၌ကိုကိုကိုနှိမ့်ချကြလောတဲ့တကိုးချီတော်လက်တော်အောင်း၌ကိုကိုကိုနှိမ့်ချကြလောတဲ့ဒီနေ့ကြီးမြတ်တဲ့ဖခင်ရဲ့လက်တော်အောက်ထဲမှာကျမတို့ကိုနှိမ့်ချဖို့ပြောတာဖြစ်တယ်ဒီနေ့ကျမတို့အနှံနေဆိုတဲ့အခါမှာစိတ်ချခြင်းအားကိုးခြင်းယုံကြည်ခြင်းဖြစ်တယ်ဖခင်ဘောမှာကျမတို့စိတ်ချသလားအားကိုးသလားယုံကြည်သလားကျမတို့အမှုရာတွေအားလုံးကိုအနှံမှာဖြစ်တယ်တနည်းအားဖြင့်ပြောမယ်ဆိုအနှံခြင်းကနှိမ့်ချခြင်းဖြစ်တယ်ဖခင်ဘောမှာကျမတို့နှိမ့်ချစွာနဲ့အနှံသလားကျမတို့အသက်တာမှာလည်းဖခင်ပြုမဲ့အမှုတွေကိုကျမတို့ကမြင်တွေ့ရမှာဖြစ်တယ်အားကြောင့်ဒီနေ့ကျမတို့အခက်ခဲပြဿနာတွေကြုံတဲ့အချိန်မှာအားနည်းခြင်းတွေတယောက်နဲ့တယောက်မတူတဲ့အရာတွေကြုံရတဲ့အချိန်တိုင်းမှာကျမတို့ကဖက်ပေါက်တွေရှာတက်ကြတယ်ငါကတော့ဘသူကူငီနိုင်မလဲဆိုတဲ့အရာတွေရှာတက်တယ်တချို့ကတော့အခြေအနေထဲမှာပဲနေတက်တယ်တချို့ကကြတော့အခက်ခဲကိုဖြေရှင်းနိုင်မဲ့နီလန်းတွေကိုရှာတက်တယ်ကျမတို့အခက်ခဲဆုံးအချိန်အကြောက်ရဆုံးအချိန်မှာကျမတို့မကောင်းမှုဒုစရိုက်တွေကိုလည်းလှုပ်ဆောင်ဖို့အတွက်ပို့ပြီးတော့လွယ်ကူတဲ့အချိန်ကာလဖြစ်တယ်အဲအကြောင်းဒီနေ့မှာကျမတို့အားနည်းချက်တွေရှိတယ်မစုံလင်ခြင်းတွေရှိတယ်အခက်ခဲတွေပြဿနာတွေရှိရဆိုအရင်ဆုံးကျမတို့ဖျားစီကိုပဲသွားပြီးတော့ဖျားလက်ထဲကိုအနံ့ရအောင်ဒီနေ့ကျမတို့တခါတလေကြားရင်အနံ့တဲ့ခါမှာကျမကဒီလိုအပ်တဲ့အတွက်ဖခင်ကတော့ဒီလိုပေးမယ်လို့တခါတလေကျမတို့ကခံယူတတ်ကြတယ်တခါတလေကျမတို့မထင်တဲ့နီးလန်းနဲ့လည်းဖခင်ကကျမတို့အတွက်အမှုပြုနေတော့ဖခင်ဖြစ်တယ်ဒီနေ့ ဣတရလလူမျိုးတွေကိုဖျားတခင်ကအကုတုပီကနေခေါ်ဆောင်လာတဲ့အခါမှာသူတို့လမ်းကောင်းကြီးနဲ့ခေါ်ဆောင်သွားတာမဟုတ်ဘဲနဲ့ဣတရလလူမျိုးတွေတခါမှမသွားဘူးသေးတဲ့တောလန်းနဲ့ဖျားကသူတို့ကိုခေါ်ဆောင်သွားတာဖြစ်တယ်။ဘာလို့လဲဆိုရင်ဣတရလလူမျိုးတွေကစစ်မှုအခက်ခဲတစ်ခုခုကြုံတဲ့အခါမှာနောက်ကိုပြန်လှည့်ပြီးပြေးသွားမှာကိုစိုးတဲ့အတွက်သူတို့ကိုဖျားတခင်ကတခါမှမသွားဘူးသေးတဲ့တောလန်းနဲ့ခေါ်ဆောင်သွားတာဖြစ်တယ်။ဒီနေ့ကျွန်မကိုအရန်ချစ်တဲ့ဖျားကကျွန်မအကြောင်းကိုကောင်းကောင်းသိတဲ့ဖျားကကျွန်မကိုဘလို့နီးလန်းဘလို့ပုံစံနဲ့ခေါ်ဆောင်သွားရင်တိမလဲဆိုတဲ့ကောင်းကောင်းသိတဲ့ဖျားကကျွန်မတို့အတွက်တခါမှမသွားဘူးတဲ့လမ်းတစ်တင်နဲ့လဲခေါ်ဆောင်တဲ့အခြေအနေရှိတာဖြစ်တယ်။ပြီးတဲ့ခါကျရင်ကျွန်မတို့ကဖျားတခါတည်းငါရဲ့တက်တာမှာဘာလို့ဒီလိုအခက်ခဲဒီလိုပြဿနာဒီလိုတွေကြုံရတယ်လို့ထင်ပေမဲ့ကျွန်မတို့ကြုံရတဲ့အခက်ခဲတွေကပြဿနာတွေကဖျားနဲ့ပဲကျွန်မတို့သွားမယ်ဖျားလက်ထဲပဲအဲ့နဲ့မယ်ဆိုရင်တနေ့မှာကျမတို့အခက်ခဲတွေကကျမတို့ပြဿနာတွေကကျမတို့မစုံလင်ခြင်းတွေကဖျားရဲ့ဘုန်းတော်ထင်ရှားဖို့ဖြစ်လာမှာဖြစ်တယ်။ကာလအချိန်တန်သောအခါမှာဖျားရဲ့ချီးမြှောက်ခြင်းတွေကိုမြင်တွေ့လာမှာဖြစ်တယ်။ကျမတို့နှစ်ကောကိုကြည့်တဲ့အခါမှာထို့ကြောင့်ခရစ်တော်၏တကောဒီငါအပေါ်၌ကျိန်းဝတ်မိအကြောင်းနဲ့ဒီနေ့ခရစ်တော်ကကျမတို့ထဲမှာကျိန်းဝတ်လာပြီဆိုရင်ဒီနေ့ကျမတို့ရဲ့ပြဿနာတွေကဖျားရဲ့ဘုန်းတော်ထဲမှာဝမ်းမြောက်စရာဝါကြွားစရာရှိလာမှာဖြစ်တယ်။ဖျားကောင်းမြတ်ခြင်းတွေကိုဝန်ခံလာရမှာဖြစ်တယ်။အားကြောင့်ဒီနေ့ကျမတို့ကကိုယ့်ရဲ့အားနဲ့ချက်တွေကိုယ့်ရဲ့မစုံလင်ခြင်းတွေပြဿနာတွေအားလုံးကိုဖယားနဲ့ပဲအတူတူသွားရအောင်ဖယားထဲမှာပဲကျမတို့ဖြေရှင်းရအောင်ဖယားအားဖြင့်တာလဲကျမတို့ရဲ့ဝမ်းမြောက်စရာတက်တွေကမြင်တွေ့လာမှာဖြစ်တယ်ကျမတို့အားနဲ့ခြင်းတွေကမစုံလင်ခြင်းတွေကတာ၍ဖယားနဲ့နှီးဖို့ဖြစ်တယ်ဖယားရဲ့ဘုန်းတော်ထင်ရှားဖို့အတွက်ဖြစ်တယ်တာ၍ကြီးထွားဖို့ရင့်ကျက်ဖို့အတွက်လည်းဖြစ်တာဖြစ်တယ်တခါတလေကျမတို့အခက်ခဲတွေတွေ့တဲ့အခါမှာတယောက်နဲ့တယောက်ကျမတို့ဖြေရှင်းတဲ့ပုံစံတွေမတူကြဘူးဖြစ်တယ်ကျမကနောက်တစ်ခုဖတ်ချင်တဲ့အရာကဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး30မှာဒါဝိဒ်နဲ့သူ့ရဲ့လူတွေသူတို့အခက်ခဲလို့ကျမတို့တူတူကြည့်ကြရအောင်ဒါဝိဒ်နဲ့အဖွဲ့တွေကဖိလိသိလူတွေနဲ့တူတူစစ်တိုက်ဖို့သွားတဲ့အခါမှာဖိလိသိလူတွေကသူတို့မလိုက်ခိုင်းတော့ဘူးဒါဝိဒ်နဲ့သူ့အဖွဲ့တွေကပြန်လာတဲ့ချိန်မှာသူတို့မျိုးကို3ရက်ကျော်ပြီးတော့ရောက်လာတဲ့ချိန်မှာတဲ့သူတို့ဇီကလက်မျိုးကိုရောက်တဲ့အခါမှာသူတို့ရဲ့မျိုးကိုအာမလက်လူကတောင်ပီကနေပြီးတော့ဇီကလက်မျိုးကိုတိုက်ယူတဲ့ဖြစ်နေဇီကလက်မျိုးကိုလှုပ်ကြံပြီးမီးနဲ့ရှို့ကြ၏တဲ့ဒါဝိဒ်တို့နေတဲ့မျိုးကိုမီးနဲ့ရှို့ပလိုက်တယ်ပြီးရင်သူတို့ရဲ့ဇနီးတွေတာသမီးတွေအားလုံးကိုဖမ်းဆီးသွားတယ်ဒီနေ့စစ်ထွက်ပြီးတော့ပြန်လာတဲ့မောမောနဲ့ပြန်လာတဲ့ဒါဝိဒ်နဲ့အဖွဲ့တွေကသူတို့မြို့ကိုရောက်တဲ့ခါမှာသူတို့တချို့ကအရန်ဝမ်းနေကြတယ်ငိုကြွေးကြတယ်အတန်ကုန်လွှင့်ပြီးတော့ငိုကြတယ်ဒါဝိဒ်ကိုလည်းခဲနဲ့ပေါက်ကြတယ်အပြစ်မျိုးတင်ကြတယ်ကျွန်မဒီနေ့ဒီနေရာမှာအရန်ခွန်အားရတဲ့အရာကဒါဝိဒ်ကလည်းသူ့မှာဇနီးနှစ်ယောက်လုံးဖမ်းဆီးခေါ်ဆောင်သွားခြင်းခံရတာဖြစ်တယ်သူလည်းစိတ်အရန်ညိုညင်နဲ့အရန်ဝမ်းနေတယ်ဒါပေမဲ့သူကငါတို့အဖွဲ့တွေသွားပြီးတော့ရန်သူကိုတခါတည်းလိုက်ရအောင်ဟဲ့ဆိုပြီးတော့လည်းသူမပြောဘူးသူ့မှာထွက်ပေါက်တဲ့နီးလန်းနေဒီပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုပြီးတော့သူ့မှာစဉ်းစားကြံစည်ဖို့အရာတွေအများကြီးရှိတယ်ဒါပေမဲ့သူကဒီနေ့သူကြုံတွေ့ရတဲ့ပြဿနာကိုဖျားနဲ့ပဲသွားတာဖြစ်တယ်ဒီနေ့ကျွန်မတို့ပြဿနာကြုံတွေ့ရတဲ့လူတွေအားလုံးအတူတူချင်းပဲဖြစ်တယ်ဒါပေမဲ့ဒါဝိဒ်ကတော့သူဖျားနဲ့ပဲသွားတာဖြစ်တယ်သူလဲစိတ်ညိုးငင်တယ်ဒါပေမဲ့မိမိဖျားတခင်ထာဝရဖျားကိုကိုးစားလျက်နေရွေးတဲ့ဒီနေ့ပြဿနာအแทမှာပဲဖျားကိုပဲအားကိုးပြီးတော့သူနေတာဖြစ်တယ်ပြီးရင်တင်းတိုင်းတော်ကိုငါထံသို့ဆောင်ခဲ့ပါလို့ဆိုပြီးတော့ပြောတယ်ဖျားရှိကိုသူသွားတယ်ဖျားစကားကိုရတဲ့ခါမှာဖျားကလိုက်ပါဆိုပြီးတော့ဖျားစကားကိုရတဲ့ချိန်မှသာလေဒါဝိဒ်ကဖျားနောက်ကိုသူလုံးလိုက်သွားတာဖြစ်တယ်အားကြောင့်ဒီနေ့ကျမတို့အသက်တာမှာအခက်ခဲတွေတစ်ခုခုအဆင်မပြေတဲ့အရာတွေကြုံလာတဲ့ချိန်တိုင်းမှာဖျားစီကိုပဲသွားရအောင်ကာလေးရဲ့အသက်တာမှာဖျားနောက်ကိုလုံလုံလိုက်တဲ့အတွက်သူကဖျားတခင်ဂတိပေးတဲ့အမွေခံရပြီးကိုမြင်ရတာဖြစ်တယ်လုံလုံလိုက်တယ်လို့ကျမတို့ပြောတဲ့အခါမှာဖျားကိုပဲစိတ်စိတ်ကြည့်ပြီးတော့လိုက်သွားတာဖြစ်တယ်ဘေးတွေနောက်တည်းလုံးဝမကြည့်ဘဲနဲ့ဘလို့အတန်ဘလို့အချင်းနေမှာပဲဖြစ်ဖယားကိုပဲစိတ်စိတ်ကြည့်ပြီးတော့သူရက်တီလိုက်တဲ့အချိန်မှာဖယားပေးတဲ့ဂတိတော်မြေကိုသူကဝင်စားရတာဖြစ်တယ်ကာလက်တယောက်ထဲတောင်မှာကပဲသူနဲ့အတူသူ့ရဲ့သားမြေမြစ်တွေကဂတိတော်ပြီကိုဝင်စားရတာဖြစ်တယ်အားကြောင့်ဒီနေ့မှလည်းကျွန်တော်တို့အသက်တာမှာအမျိုးမျိုးသောအခက်ခဲပြဿနာတွေတယောက်နဲ့တယောက်မတူတဲ့အရာတွေကြုံတွေ့ရတဲ့ချိန်တိုင်းမှာလည်းဖယားနောက်ကိုပဲလုံလုံလိုက်ရအောင်ဖယားလက်တော်ထဲမှာပဲလုံလုံအနှံသွားမယ်ဆိုရင်ဒီနေ့ကျွန်တော်တို့ရဲ့မစုံလင်ခြင်းအရာအားနည်းခြင်းအရာတွေကျွန်တော်တို့ကြုံရတဲ့ပြဿနာတွေကဖယားရဲ့လက်တော်ထဲမှာအနှံထားတာဖြစ်တဲ့အတွက်ဖယားနဲ့ပဲအတူသွားတာဖြစ်တဲ့အတွက်ဖယားရဲ့ချီးမြှောက်ခြင်းသူ့ရဲ့ကောင်းမြတ်ခြင်းတွေကိုကျမတို့ကထိုအရာထဲကနေမြင်တွေ့လာမှာဖြစ်တယ်။ကျမတို့ရဲ့တစ္ဆာရှိစွာနဲ့ဖယားနောက်ကိုလိုက်ခြင်းကကျမတို့နဲ့အတူကျမတို့မိသားစုအတွက်ကျမတို့ရဲ့အခြေအနေတွေအားလုံးကိုပင်ပြောင်းလဲသွားနိုင်တာဖြစ်တယ်။အားကြောင့်ဒီနေ့ကျမတို့အသက်တာကိုရေဖြစ်တဲ့ခရစ်တော်ထဲမှာပဲအမြဲတမ်းဆိုက်ရအောင်ခရစ်တော်ရဲ့မြတ်တာထဲမှာပဲရှိနေမယ်ဆိုရင်ကျမတို့အသက်တာကလုံခြုံပြည့်စုံပြီးတော့ဖယားရဲ့ကောင်းကြီးမင်္ဂလာတွေကိုအစဉ်အမြဲခံစားရတော့အသက်တာရရှိမှာဖြစ်တယ်လို့အရောက်စီတိုင်းကိုခွန်အားပေးချင်ပါတယ်အရောက်စီတိုင်းရဲ့တက်တာပေါ်မှာဖျားရှင်ကောင်းကြီးပေးပါစေကျွန်မအနေနဲ့ဆုတောင်းချင်ပါတယ် အဖအကိုရောကိုယေရှုတင်တယ်ဒီနေ့မှာကိုရနှုတ်ကပတ်တော်ကိုဝင်ငါရတော့အခွင့်ကိုပေးရအတွက်ယေရှုတင်တယ်ကိုရနှုတ်ကပတ်တော်ကအသက်ရှင်တော်ကြောင့်ဒီနေ့သမီးတို့တယောက်စီတိုင်းထဲမှာလည်းကိုရောအသက်ရှင်စေပြီးဖြစ်တော်ကြောင့်ယေရှုတင်တယ်သစ္စာရှိစွာနဲ့ကိုရောနောက်ကိုပဲလုံလုံလိုက်လေဘလို့အခက်ခဲပြဿနာတွေကြုံနေပါစေကိုရောကိုပဲအာကိုပြီးတော့ကိုရောနဲ့ပဲအသက်ရှင်တတော်သားတွေသမီးတွေဖြစ်စေပြီးဖြစ်တော်ကြောင့်လည်းယေရှုတော်ကိုချီးမွမ်းလေယေရှုနာမနဲ့ဆုတောင်းပါရဖာဖျားသခင်အာမင်